ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမာရာဝီမြို့က IS အစွန်းရောက်ဖွင့်တဲ့ဆက်ဆက်လှုပ်ရှားနေတဲ့အကြမ်းဖက်သမားတွေကိုလေကြောင်းကနေပြစ်မှတ်ထားတိုက်ခိုက်မှုအတွင်းမှားယွင်းပစ်ခတ်တာကြောင့်ဖိလစ်ပိုင်တပ်ဖွဲ့ဝင်10ဦးသေဆုံးပြီး9ဦးဒဏ်ရာရတယ်လို့ဖိလစ်ပိုင်စစ်ဖက်ကဒီကနေ့ကြာသပတေးနေ့မှာကြေညာပါတယ်။အကြမ်းဖက်သမားတွေတရှိရာကိုတိတိကျကျမပေးနိုင်တာကြောင့်ကိုလူကိုပြန်ပြစ်မိရတာဖြစ်သွားတာလို့ကာကွယ်ရေးဝန်ကြီးကသတင်းတောက်တီကိုပြောပါတယ်။ဖိလစ်ပိုင်တပ်ဖွဲ့ဝင်တွေနဲ့စစ်သွေးချော်တွေမြေပြင်မှာရင်ဆိုင်တိုက်ခိုက်နေချိန်အတော်တွင်လေကြောင်းကနေအချင်းချင်းပြစ်ကူပေးခဲ့ရာကနေတပ်ဖွဲ့ဝင်အချင်းချင်းမှားယွင်းပြစ်ခတ်မိတာပါ။ဖိလစ်ပိုင်နိုင်ငံကအစ္စလာမ်ပင်အစွန်းရောက် IS နဲ့ဆက်နွယ်မှုရှိသူစစ်သွေးချော်ခေါင်းဆောင် Isnilon Hapilon ကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကဖမ်းဆီးဖို့ကြိုးစားရာကနေလွန်ခဲ့တဲ့သတင်းပတ်တွေတဲကမာရာဝီမှာတိုက်ပွဲတွေဖြစ်ပွားနေတာပါ။အကြမ်းဖက်သမားတွေကမာရာဝီမြို့အစိပ်ပိုင်းတချို့ကိုသိမ်းပိုက်ထားတယ်လို့တရားခံတွေကလည်းဖန်ဆီးထားပါတယ်။ဟာပီလွန်ဟာအမေရိကန်ကဖန်ဆီးဖို့အလိုလားဆုံးစီးနှက်မှာပါဝင်ပြီးသူ့ကိုဖမ်းမိရင်ဒေါ်လာ5000ပေးမယ်ဆိုပြီးတော့ကြေညာခံထားရတာဖြစ်ပါတယ်။